အာဆီယံလူခွေကော်မရှင်အဖွဲ့ဝင်မြန်မာစင်ကာပူမလေးရှားနဲ့ထိုင်းနိုင်ငံတို့ကကိုယ်စားလှယ်တွေဟာဒေသတွင်းနေဆက်ဖြတ်ကျော်ဖြစ်ပွားနေတဲ့မိခိုးလွှမ်းမှုပြဿနာကိုဖြေရှင်းဖို့နဲ့အနာဂတ်မှာဆက်မှာမဖြစ်ပွားအောင်အဖွဲ့ဝင်နိုင်ငံတွေအကြားပုံမှန်ခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ကြဖို့တောင်းဆိုလိုက်ပါတယ်အော်တိုဘတ်လေးရဲ့နေကထုတ်ပြန်တဲ့ကြေညာချက်မှာအဲ့ဒီနိုင်ငံလေးနိုင်ငံကိုယ်စားလှယ်၄ဦးကဒီနှစ်ဖြစ်ပွားခဲ့တဲ့မိုးမိခိုးလွှမ်းမှုပြဿနာဟာရှင်းတော်အရှာဒေတာကဒေတာကပြည်သူပြည်သားတွေရဲ့အခြေခံခွင့်ရေးပေါ်ဆုံးကျတက်ရောက်စေခဲ့တယ်လို့ဆိုပါတယ်စကူကဒေါက်တာရှာရှိဂျာယကူမာမလေးရှားကအဲရီပေါ်စာမြန်မာကတာမကြီးဦးလာမင်းနဲ့ထိုင်းနိုင်ငံကဒေါက်တာအမရာပွန်စီပီရှိုက1998ခုနှစ်1998ခုနှစ်တုန်းကတော့ဒေတာအတွင်းတော်မီအပြင်းထန်လောင်ကျွမ်းပြီးနောက်အာဆီယံဖွဲ့ဝင်တွေကလက်မှတ်ရေးထိုးချုပ်ဆိုခဲ့ကြတဲ့နေသဖြတ်ကျော်မိကုံပုံမှာလူ့ညဉ့်ညံ့မှုဆိုင်ရာအာဆီယံသဘောတူညီချက်ကိုရည်ညွှန်းပြောကြားခဲ့ကြပါတယ်ဒီစာချုပ်မှာလူ့ညဉ့်ညံ့မှုကိုကွယ်တားစီဖို့နဲ့လေ့လာဆောင်ကြည့်ဖို့မြို့သားအဆင့်ဒေတာအဆင့်နဲ့နိုင်ငံတကာအဆင့်ပူးပေါင်းဆောင်ရွက်ဖို့ပါရှိခဲ့ပြီးမယ်လဲမိကုံလွှမ်းမှုပြဿနာဟာဖြစ်ပြီးဖြစ်နေတဲ့ပြဿနာတစ်ခုဖြစ်နေကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျ